American ပြည်အောင်စုနဲ့ဥရောပကော်လိုနီဝါဒီအင်အားကြီးနိုင်ငံတွေဟာအီရန်ရဲ့နျူကလ িয়ার ရေညှိနှိုင်းမှုတွေအတွင်းမှာအီရန်ကိုဒုထောက်လာအောင်လုပ်တဲ့ကြိုးပမ်းချက်တွေမအောင်မမြင်ဖြစ်သွားပြီလို့အီရန်ခေါင်းဆောင်ကြီးအာယာတိုလာအာလီဟာမနီအီကပြောလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার ရေဆွေးနွေးပွဲတွေကိုနောက်နှစ်လဲအထည်ဆက်ပြီးတော့လုပ်သွားဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေသဘောတူလိုက်ပြီးတဲ့နောက်မှာအခုလိုမျိုးသူ့ရဲ့ Internet website မှာဒီကနေ့တင်ထားတဲ့အမှတ်ချက်ကမစ္စတာဟာမနီအီရဲ့ပထမဦးဆုံးထားလိုက်တဲ့အမှတ်ချက်ဖြစ်ပါတယ်။အီရန်နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးဖို့အတွက်အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာပါဆိုတာသေချာစေမဲ့သဘောတူညီချက်တစ်ရက်နှစ်ဖက်ကြားမှာနှိမ့်နိုင်ခဲ့တာမအောင်မြင်လို့အခုလိုမျိုးရပ်တိုးရတာဖြစ်ပါတယ်။ American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတို့ပါဝင်တဲ့ P5+1 အဖွဲ့နဲ့အီရန်တို့ဟာကာလအရှည်ကြာနှိမ့်နိုင်လာခဲ့တဲ့ဒီကိစ္စမှာအရင်တုန်းကထက်ပိုပြီးတော့နှိမ့်ဆက်လာပြီလို့ပြောပါတယ်။ဖြေရှင်းလို့မရသေးတဲ့အခက်အခဲဆုံးကိစ္စရက်တချို့ဆိုတာတွေမှာတိုးတက်မှုရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါရရှင်။